ဟုတ်ကဲ့ဒေါက်တာအိကလျာမုတ်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအခုနေရာဒီစဝင်လာတော့ရာသီဥတုကလည်းပိုပူလာမှာမို့အဓိကဒီနှစ်မှာပေါ့ဆရာမရေပိုသတိပြုတင်တဲ့အနေထားနဲ့ဒီကျမကြီးအတွက်လည်းပိုသတိထားတင်တဲ့အနေထားတွေကိုအဓိကပြောမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာမရေ
ဟုတ်ကဲ့အခုကတော့ကမ္ဘာကြီးကလည်း global warming ရဲ့ effect ကြောင့်မလို့လीကမ္ဘာကြီးပူနွေးလာနေတဲ့အကျိုးဆက်တွေကြောင့်မလို့တနေ့တနေ့ကလည်းပိုပူလာတယ်နောက်တစ်ခါဒီအခု2024ခုနှစ်မှာဆိုလို့ရှိရင်လည်းဒီမေဂျွန်လောက်အထိက El Niño ရာသီဖြစ်နေသေးတယ်ပေါ့နော်ဆိုတော့ကျမတို့နိုင်ငံမှာဆိုလို့ရှိရင်တနေ့တနေ့ကနေရာဒီမှာအပူချိန်ကပိုပိုပြီးတော့မှမြင့်မားလာတယ်လို့ဒီနှစ်မှာလည်းပိုမြင့်မားလာမယ်ပိုပူလာမယ်လို့ပညာရှင်တွေမိုးလေဝသပညာရှင်တွေကလည်းခန့်မှန်းထားတာရှိပါတယ်ဒါအပြင်ကျမတို့မြန်မာနိုင်ငံမှာဆိုလဲသဘာဝပတ်ဝန်းကျင်ပြုံးတိမှုတစ်ပင်တောတောင်တွေပြုံးတိတဲ့အတွက်ကြောင့်လည်းရာသီဥတုကခတိုင်းတက်ကိုပို့ပြီးတော့မှပူပြင်းလာတာဒီဟာစနစ်တွေပျက်စီးတာတွေရှိပါတယ်အတွက်ကြောင့်ပို့ပြီးတော့လည်းပူပြင်းလာနေတယ်တွေ့ရပါတယ်အဲ့ဒါကြောင့်မလို့လဲဒီအခုဖြစ်နိုင်တဲ့ဂျမားရေးပြဿနာတွေကတော့အပူချိန်မြင့်မားမှုကြောင့်မလို့တိုက်ရိုက်ဖြစ်တဲ့ဂျမားရေးပြဿနာတွေနဲ့ဒီပူပြင်းတဲ့နေရာဒီမှာရေရှားပါမှုရေမရလို့ကြောင့်မလို့ဖြစ်တဲ့ဒီနောက်ဆက်တွဲအကျိုးဆက်တွေအရေပြာယောဂါလိုမျိုးဝင်းရှုံဝင်းပြက်ယောဂါလိုမျိုးဦးရောင်ငန်းပြာယောဂါလိုမျိုးဖြစ်တဲ့ယောဂါတွေနဲ့ဆိုပြီးတော့မှရေပွင့်အောင်အဖြစ်တော့ဒီကျမကြီးပြဿနာတွေကိုနှစ်ပိုင်းကျမခွဲပြီးတော့မှပြောချင်ပါတယ
်ဟုတ်ကဲ့ဆရာမတကယ်တော့ဓာတ်ရိုက်ပူလို့ဖြစ်တာနဲ့သွဲဝိုက်ပူပြီးတော့ဟိုရေရှားပြီးတော့တဆင့်ဖြစ်တာမျိုးပေါ့နော
်ဟုတ်ကဲ့
ဟုတ်ကဲ့ပါအဲ့တော့ဆက်ပြောပါဆရာမ
အဲ့တော့ပထမဆုံးတော့ဒီဓာတ်ရိုက်ပေါ့နော်အခုချိန်မြန်မာမှုကြောင့်ဓာတ်ရိုက်ဖြစ်တဲ့ပြဿနာမှာဆိုလို့ရှိရင်အပြင်ပအပူချိန်ကတက်လာတာနဲ့အများအပြင်ပအပူချိန်မြင့်မားမယ်မြင့်မားတဲ့အခါမှာခန္ဓာကိုယ်ရင်းရဲ့ body temperature level လိုက်ပြီးတော့မှတက်ပါမယ်ချွေးထွက်မယ်ပူတဲ့အတွက်ကြောင့်မလို့အဲ့တော့ချွေးထွက်များတော့ရေဓာတ်ဆုံးရှုံးမှုတွေများမယ်ဒီရေဓာတ်ဆုံးရှုံးမှုများတဲ့အခါမှာသွေးပေါင်ချိန်ပေါ့နော်သွေးထဲမှာရှိတဲ့ volume ပမာဏကျလို့သွေးပေါင်ချိန်လည်းလိုက်ကျနိုင်ပါတယ်ဒီတဲ့ကြောင့်မလို့ဒီအာရုံသုံးခန်းတာတွေမူးမော်တာတွေခေါင်းကိုက်တာတွေဖြစ်တတ်ပါတယ်ဒီတော့ရေထဲဆုံးရှုံးမှုများချွတ်ထွက်များတဲ့အတွက်ကြောင့်ပထမဆုံးအနေနဲ့တော့ဒီရေငတ်လာမယ်ပေါ့နော်ဆိုတော့ဒီလိုမျိုးပုံမှန်အပူချိန်မြင့်မားလို့ကြောင်းမလို့ဖြစ်တဲ့လက္ခဏာတွေအပြင်သူတက်ပို့ပြီးတော့မှဒီဟာကိုအချိန်မီပေါ့နော်ဒီရေထဲပြန်ဖြည့်တဲ့ရေများများတောက်တာလို့မျိုးတို့ဒီအရေးအောက်ထဲမှာနေတာမျိုးတို့ ਨੇ မလုပ်ဘူးဆိုလို့ရှိရင်ထားတဲ့ပို့ပြီးကြီးတဲ့ NDL ရှိတဲ့ပြဿနာမျိုး heat stroke လို့ခေါ်တဲ့အပူချက်ဖြားနာတဲ့အထိဖြစ်သွားနိုင်ပါတယ်အခုဆိုလို့ရှိရင်လည်းကျမတို့နိုင်ငံမှာဒီကရင်ဒီပြည်နယ်ဘက်မှာတို့ပေါ့နော်ဒီ6သွေးတဲ့ဒေသတွေအပူပိုင်းအညာဒေသတွေဘက်မှာလို့လည်းအပူရှက်တဲ့ပြဿနာတွေဖြစ်နေတယ်လို့ကြားသိရပါတယ
်ဟုတ်ကဲ့ဆရာမအဲ့တော့ဒီညမှာဆရာမရေခုနဆရာမပြောတဲ့ဒီအပူရှက်တာနော်အဆင့်ကိုမရောက်အောင်အဓိကတော့ရှည်နေနေသောက်ဖို့နဲ့အရှိကောင်းကောင်းထဲမှာနေဖို့လိုတာပေါ့နော
်ဟုတ်ကဲ့
အဲ့ဒါအပြင်ဆရာမရေကာကွယ်နိုင်တဲ့တခြားနေရာရှိသေးလား
ရှိပါတယ်အရင်ဆုံးကတော့အပူချိန်မြင့်မားတဲ့နေရာဒီလိုမျိုးမှာမလိုအပ်ဖဲနဲ့အပြင်ကိုမထွက်ဖဲနဲ့အပြင်ထွက်တာမျိုးရှောင်ရှားတင်ပါတယ်ဥပမာဆိုလို့ရှိရင်ဒီအပူချိန်မြင့်မားတဲ့နေ့လယ်လိုအချိန်မျိုးပေါ့နော်နေပူတက်လာတဲ့အချိန်မျိုးဥပမာမနက်စနေညနေ၄နာရီလိုအချိန်မျိုးသို့မဟုတ်လဲမွန်းတက်အချိန်လိုမွန်းလွဲအချိန်လိုဒီကိုအပြင်ထွက်တာတွေကိုရှောင်ရှားတင်နဲ့အေးတဲ့နေရာမှာနေတဲ့နဲ့တက်နိုင်လို့ရှိရင်အမိုးကအောက်အိမ်ထဲမှာပဲနေတဲ့နဲ့ဒါမှမဟုတ်လဲတောတောင်ထဲမှာရှိနေတဲ့ဆစ်ဆောင်ပြည်သူတွေဆိုလို့ရှိရင်လည်းအရေးအောက်ထဲမှာနေတဲ့နဲ့လေဝင်လေထွက်ကောင်းအောင်လဲပဲအိမ်မှာပတင်းပေါက်တွေတို့တကားတွေတို့ဖွင့်ထားတဲ့နဲ့ဒီအိမ်ထဲမှာရှိတဲ့အပူချိန်လဲပဲကျဆင်းသွားအောင်ပတ်ဝန်းကျင်အပူချိန်လဲကျဆင်းသွားဖို့အတွက်ကိုလေဝင်လေထွက်ကောင်းတဲ့နေရာတွေမှာလဲနေတဲ့တလို့လေဝင်လေထွက်ကောင်းအောင်လဲအိမ်မှာရှိတဲ့ဒီလိုပတင်းပေါက်တွေတကားတွေဖွင့်ထားတဲ့နဲ့အဲနောက်တစ်ခုကတော့ဒီရေဓာတ်ဆုံးရှုံးမယ်ချွေးထွက်များမယ်အတွက်ကြောင့်ရေပြန်ပြီးတော့ဖြည့်တင်ဖို့လိုတယ်ရေဓာတ်ဖြည့်တင်ဖို့ကိုရေများများတောက်ရမယ
်ဟုတ်ကဲ့ဆင်မနောက်ထပ်ရောရှောက်ရင်ဆောက်ရင်ရှိအောင်လားဆင်မ
အဓိကကတော့ပေါ့နော်ဖြည့်ဆွက်ပြီးမှာကျင်တာတော့အရင်မတောက်တင်ဘူးနောက်တစ်ခါကဒီနေပူတွေကနေပြန်လာလာခြင်းမှာလဲပဲချက်ချင်းရေမချိုးချတင်ပါဘူးအဲနောက်တစ်ခါအဝတ်အစားအနေနဲ့ဆိုလို့ရှိရင်အေးမဲ့ပေါ်ပေါ်ပါပါနဲ့ခပ်ပွားပွားချောင်ချောင်ချီချီအဝတ်အစားမျိုးတွေနောက်တစ်ခါဒီချွေးလင်းဝင်လေးထွက်ကောင်းတဲ့ချီတဲ့အဝတ်အစားမျိုးတွေဝတ်တဲ့နဲ့အယောင်ဖြော့တဲ့အဝတ်အစားမျိုးလေးတွေဝတ်တဲ့နဲ့ဆောဆောအလိုမျိုးပေါ့နော်အဲနေ့လေအပူတင်းချိန်နေပူလေးထွက်တာကိုရှောင်တဲ့အပြင်အပူတန်းကိုခန္ဓာရည်ပိုနေပါတဲ့ဒီတက်ကြီးရွယ်ဝတွေနဲ့ကလေးသူငယ်လေးတွေကိုစောင့်ရှောက်ပေးတာပို့ပြီးတော့မှကီးဥစိုက်ပေးတဲ့နဲ့
ဟုတ်ကဲ့ဆရာမဒီနေရာမှာဒေသလိုက်ထူချမှုအတွက်ရော
တော်တဲ့တောင်ထဲမှာဆစ်ဆောင်နေတဲ့ပြည်သူတွေဆိုလို့ရှိရင်လေဒီတဘာဝပတ်ဝန်းကျင်မှာပိုပူပြင်းလာလို့ဖြစ်တတ်တဲ့တဘာဝအတိုင်းဖြစ်တတ်တဲ့တော်မီလောင်တာမျိုးတွေကိုလည်းပဲသတိရှိတဲ့နေပေါ့နော်ဒီအထူးသဖြင့်တော့ ီကျမတို့ညာဒေသအထက်ညာဒေသစခိုင်းတိုင်းမကွေးတိုင်းဆိုတဲ့6တွေ့ဒေသတွေဘက်မှာအနောက်တစ်ခါကျတော့ဒီအခုဆိုနောက်ပိုင်းမှာဆိုစစောကပြောတဲ့သဘာဝပတ်ဝန်းကျင်တတော်တစ်ပင်ပြုံးတင်းမှုကြောင့်ပို့ပြီးတော့မှဟိုရခိုင်တော့တောတောင်နဲ့အေးမြနေတဲ့ဒေသတွေပြည်နယ်တွေပေါ့နော်ကချင်တို့ချင်းတို့ကရင်ပြည်ကရင်ပြည်နယ်တွေမှာတောင်မှအခုဆိုတောတောင်ပြုံးတင်းမှုကြောင့်ပူပြင်းလာတဲ့အတွက်ကြောင့်သူတို့လည်းဓာတ်တွေကိုသတိထားသင့်ပါတယ်ဆိုတော့ဓာတ်တွေနဲ့ကိုဒီနည်းလမ်းအနေနဲ့ကာကွယ်တင်တယ်ပေါ့
ဟုတ်ကဲ့ဆရာမအဲ့တော့ဒီနေရာမှာခုနကပြောတဲ့ဒီအပူရှက်တဲ့အဆင့်မရောက်ခင်နှုံးလာတဲ့အဆင့်ပါပေါ့နော်မူလာတဲ့အဆင့်အဲ့ဒီဆင့်ကနေခုနကအပူရှက်တဲ့အဆင့်ကိုဟိုမရောက်ခင်မှာဒီသိနိုင်တဲ့နောက်ထပ်လက္ခဏာတွေရောရှိသေးလားဆရာမ
โอเคရှိပါတယ်ဒီအပူရှက်တဲ့အဆင့်ကိုမရောက်ခင်မှာပထမဆုံးတော့ဒီပြင်ပအပူချိန်ညင်မာတဲ့အတွက်ကြောင့်မလို့ရေဓာတ်ဆုံးရှုံးတဲ့အခါမှာခန္ဓာကိုယ်ရဲ့သဘောအတုံးပြောင်းမှုဖြစ်တဲ့ရေငတ်လာမယ်တတခါရေဓာတ်ဆုံးရှုံးမှုများတဲ့အတွက်ကြောင့်မလို့ရေပြန်ပြီးများများမဖြည့်တင်းဘူးရေမြင်များပြန်တောက်ခြင်းအပြင်ရေဓာတ်ကိုပြန်ပြန်ပြန်ပြီးမဖြည့်တင်းဘူးဆိုလို့ရှိရင်ဒီသွေးထဲမှာရှိတဲ့ပမာဏကလည်းပဲကျနိုင်တယ်blood volume ကျမယ်အဲ့ခါကျ blood pressure သွေးပေါင်ခြင်းတွေလည်းကျတတ်တယ်ပေါ့နော်အဲဆိုအဲ့ခါကျလို့ရှိရင်ဒီအာရုံကုန်ခန်းနာမျိုးတွေမူးမော်တာတွေခေါင်းကိုက်တာတွေကိုယ်ကိုယ်ချိန်နဲ့လိုက်ပြီးတက်လာတာမျိုးတွေဖြစ်တယ်အဲ့တော့ပထမဆုံးအဆင့်မှာတော့ဒီလိုမျိုးဖြစ်ပြီးလို့ရှိရင်ဓာတ်ဓာတ်ပုံများလာလို့ရှိရင်တော့ကျွတ်တက်တာမျိုးတွေပေါ့နော်ကျွတ်သားတွေနာကျင်တာမျိုးတွေအထိ pressure ပိုကျလာတာမျိုးတွေနောက်တစ်ခါသွေးခုန်နှုန်းကနှလုံးကုန်လုံးမြန်လာမယ်သွေးခုန်လုံးတွေမြန်လာမယ်ပေါ့နော်ဒီလိုမျိုးတွေရှိမယ်ဓာတ်ရက်ပို့ပြီးတော့မှဆိုးရွားလာမယ်ဆိုလို့ရှိရင်တော့အပူတွေရမ်းကြီးမယ်အပူကြီးရဲ့အခါမှာကျမတို့ပြည်သူတွေအနေနဲ့ကတော့ဒါပုံမှန်ဖြားတယ်လို့ပဲထင်ကြတယ်တကယ်တော့ဖြားနာတာမဟုတ်ဘဲနဲ့ကျင်ပပေါ့နော်အပူချိန်မြင့်မာပြီးတော့မှကိုယ်ခန္ဓာကနေမှကိုရင်းအပူချိန်ကလည်းလိုက်တက်လာတဲ့ဥစ္စာကြောင့်မလို့အပူကြီးတာဖြစ်တယ်တော့ဒီတော့ဒီအခါမှာခန္ဓာကိုယ်အပူချိန်ဟာ103ဒီဂရီထက်ပေါ့နော်ပို့ပြီးတော့မှအထက်မှာအပူကြီးနေပြီဆိုတော့သတိထားတဲ့နဲ့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာမ